NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအွန်လိုင်းပေါ်ကနေနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့လောလောဆယ်စစ်ကောင်စီနဲ့တွေ့ဆုံဆွေးနွေးမှာမဟုတ်သေးဘူးလို့သဘောတူခဲ့ကြပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG တို့နဲ့ညှိနှိုင်းဆောင်ရွက်ရေးကိစ္စရပ်တွေကိုလည်းဆက်လက်ဆောင်ရွက်သွားရေးမူကိုဆက်ကင်ထားဖို့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်ရေးအဖွဲ့ PPSD ကဆုံးဖြတ်ခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံဦးသိန်းထိုင်ဦးပြောပြပေးပါရှင်။
NCA ကတော်တော်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စဲဘွဲရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်ဆောင်ရေးအဖွဲ့ PBSD ကမေလ29ရက်နေ့နဲ့28ရက်နေ့တွေမှာဗီဒီယိုကွန်ဖရင့်နဲ့အွန်လိုင်းပေါ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးမှာအရင်အစည်းအဝေးဆုံးမဖြတ်တဲ့အတိုင်းဆက်လက်ဆောင်ရွက်ဖို့ဆွေးနွေးခဲ့တဲ့အကြောင်းပုံမှန်မျိုးသားလွတ်မြောက်ရေးအဖွဲ့နာယကဘုံမူကြီးခွန်ကကပြောပါတယ်။ဒီရက်ပိုင်းတွင် PBSD အနေနဲ့တပ်မတော်နဲ့တွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းတဲ့သတင်းတွေထွက်ပေါ်ခဲ့တာကြောင့်တပ်မတော်နဲ့ဆွေးနွေးမဲ့လာလာကိုမေးမြန်းရမှာလဲပုံမှုကြီးခွန်ဥကာကအခုလိုဖြေကြားပါတယ
်။ရောတည်တယ်တော့မရှိသေးဘူးကြာ။မူရတော့ကျွန်တော်တို့ဆွေးနွေးတဲ့ဆွေးနွေးမှာအစိုးရနဲ့လွတ်တော်နဲ့နော်။နောက်ပြီးတော့တပ်မတော်နဲ့ကိုဆွေးနွေးကြတာ။အခုကအစိုးရနဲ့လွတ်တော်ကမရှိတဲ့အခါကျတော့လွတ်လပ်နေတဲ့အခါကျတော့ကျွန်မပထောက်ပေးနေတာဆွေးနွေးလို့အရှင်တော်ပြေဘူး။ဒါကြောင့်ကျွန်တော်ကတော့
ဒီနေ့ရတဲ့တော့ CRBH ကပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ NUG ကအမျိုးသားညီညွတ်ရေးအစိုးရနဲ့ညှိနှိုင်းဆောင်ရွက်ရေးကိစ္စရပ်တွေကိုတော့ PBSD တဖွဲ့လုံးအနေနဲ့ဒါမှမဟုတ်တဖွဲ့ချင်းအနေနဲ့ဆောင်ရွက်နေတာတွေရှိတဲ့အကြောင်းဘုံမူကြီးခွန်ဥကာကအခုလိုဆက်ပြောပါတယ်။
ငါးပြည်နောက်ပြည်မှာကြာဖိုက်နေ။ CRBH နဲ့ NUG ကိုကျွန်တော်တို့က PBSD အခုအဖွဲ့လိုက်တော့လကောင်း PBSD အဖွဲ့ဝင်တဖွဲ့ချင်းအလိုက်တော့လကောင်းနော်မပန်ဘူးဆက်ချာမီနဲ့ဖောင်ရတာနေတာပါလေအဲ့ဒါကလည်းဟိုဒီဆက်ချာမီနဲ့ဖောင်ပေါ်တာတော့လူအရင်ကအတူတူပဲရှိနေတာအဲ့ဒီနေရာကမပြောင်းပ
ါလက်ရှိနိုင်ငံရေးအခြေအနေအရ NCA လက်မှတ်ရေးထိုးထားတဲ့ဆယ်ဘွဲ့အနေနဲ့လက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အနေနဲ့စုဖွဲ့မှုအသစ်တရဖော်ဆောင်ရေးကိုအရင်တစ်ခေါက်လုပ်ခဲ့တဲ့15ချိန်မြောက်စီဝေးကဆုံးဖြတ်ထားပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းနေဆဲဖြစ်တဲ့အကြောင်းနဲ့လက်ရှိမှာတပ်ပေါင်းစုတရဖော်ဆောင်ရေးတဲ့ပူပေါင်းဆောင်ရွက်ရေးကိုလေးထားဆောင်ရွက်နိုင်ဖို့နီးလန်းရှာကြံနေတယ်လို့ဘုံဝီခွန်ဥကာကပြောပါတယ်ပြီးခဲ့တဲ့15ချိန်မြောက်စီဝေးမှာတော့ NCA လက်မှတ်ရေးထိုးစဉ်ကတက်သေးဖြစ်ပါဝင်ခဲ့ကြတဲ့နိုင်ငံတွေကိုကြားဝင်ညှိနှိုင်းပေးရေးအတွက်ပန်ကြားဖို့ PBSD ကဆုံးဖြတ်ဆောင်ရွက်ခဲ့ပါတယ်နောက်ပိုင်းမှာ PBSD အဖွဲ့ဝင်အဖွဲ့ကဒီပန်ကြားချက်ကိုဆိုင်းငံ့ထားဖို့ဆွေးနွေးခဲ့တယ်လို့တက်မတော်ဘက်ကလည်းလက်မခံတဲ့အနေအထားတွေကြောင့် NCA တက်သေးနိုင်ငံတွေကြားဝင်ညှိနှိုင်းပေးရေးကိုလည်းယာယီရဆိုင်ထားဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းအစည်းအဝေးမှာပါဝင်တက်ရောက်သူတူကပြောပါတယ်အခုတခါ PBSD အစည်းအဝေးပိတ်မင်ကွန်းမှာ PBSD ယာယီခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကလက်ရှိနိုင်ငံရဲ့ချက်တဲဖြည့်ရှင်းနိုင်ရေးအတွက်တစ်ဖက်တစ်လမ်းကနေပြီး NCA တည်သက်တဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကကြားဝင်ဖြန့်ပြေးစစ်ဆင်ရေးကိစ္စကိုလည်းအခြေလက်ဆွေးနွေးပြီးလုပ်ငန်းစဉ်တွေချမှတ်နိုင်ခဲ့ပါတယ်လို့ထည့်သွင်းပြောကြားထားပါတယ် PBSD 16ချိန်မြောက်စည်းဝေးမှာအရင်စည်းဝေးကဆုံးမချက်တွေအပေါ်အကောင့်တွေဖော်မှုအခြေအနေတွေကိုတင်ပြဆွေးနွေးခဲ့တာကြောင့်အစည်းအဝေးပြီးကြေညာချက်တည်ထောင်ထုတ်ပြန်တာမရှိခဲ့ပါဘူးအခုတခါ PBSD ရဲ့ online ပေါ်မှာလုပ်ခဲ့တဲ့စည်းဝေးကို KNUK မြို့သားစီယုံကိုစလဲတက်ရောက်ခြင်းမရှိခဲ့ပါဘူးခင်ဗျာ